မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ9ရက်ပုဒ်ထူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ16.25ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အီရန်နျူကလ িয়ার သဘောတူဆိုင်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတတော်နဲ့ထွက်ကျင်းရပြီမဲ့လဲသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကြိုးပမ်းလိုက်ကြပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ယူကောက်ပွဲတွေမဲဆန္ဒရှင်တွေဒီနေ့ပဲမဲပေးကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့အာဏာရညွန်မောင်းဆွေကပုတ်ကတိကအနိုင်ရမယ်လို့လဲခံမှန်းနေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပါရှင်။ကချင်တိုက်ပွဲမှာပိတ်မိနေတဲ့ပြည်သူ့ရဲကထုတ်ရင်မှာတပ်မတော်ဘက်ကပါဝင်လာရင်တိုက်ပွဲတွေထပ်ဖြစ်လာနိုင်တယ်လို့ကန်အေဖက်ကပြောဆိုပါတယ်
။မနေ့ကတည်းကစပြီးတော့တပ်မတော်ဘက်ကသိကြီးအားဒီတော်တော်များများပြန်ထုတ်လာတယ်နော်။တနိုင်းဘက်မှာဒေတိုနိုင်းဘက်မှာလည်းသိကြီးအားဒီပြန်ထိတယ်။ Now ဒီ
ကဲအေးတက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးတော်ဘုပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်ကြားမှာပါဒီအပြင်ကချင်ပြည်နယ်တိုက်ပွဲကြောင့်တင်းရှောင်သွားတဲ့အောက်လော့ကြေးရွာသား2000ထဲက500ရိုးလောက်ဟာတနိုင်းနယ်မြကြီးနားမြို့ကိုရောက်ရှိလာပါတယ် Riders အမှုမှာအမှုရင်းဆိုင်နေရတဲ့ဒူရဲမူဟောင်းကိုဖေတရားယုံဖေတရားသူကြီးကအမိန်ချတယ်ဆိုတာမသိလိုက်ရပဲ CS စကန်ထိန်းလေးရဲ့ဥပဒေနဲ့ထောင်းတင်ချလိုက်ပါတယ်ဒီလိုသတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကြောင်လင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ယူနင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားလွန်ခဲ့တဲ့3လလောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတတော်နဲ့ထွန်ချင်ညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကြိုးပမ်းပြောဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံကြီးဝန်ကြီးရောအီဗလာရီယန်ကတော့သဘောတူညီချက်ပြည့်ပြည့်မသွားသေးတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့တာပါ။ပြည်သူ့သမ္မတအီမန်နျူအယ်မာခရွန်နဲ့အီရန်သမ္မတဟာဆန်ရူဟာနီတို့နှုတ်ဒီကနေ့စကားပြောဖို့ရှိတယ်လို့တင်းလာနေကြရင်လည်းပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံကြီးဝန်ကြီးတွေအီရန်ရေးဆွေးနွေးဖို့ရှိနေတဲ့အကြောင်းလည်းပြင်သစ်နိုင်ငံကြီးဝန်ကြီးက RTA အတန်းလွှင့်ဌာနကိုပြောဆိုခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံကြီးဝန်ကြီးတွေကလည်းမော်စကိုမြို့တော်မှာနှစ်ပတ်အီရန်နဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ကိုကောက်ွယ်ဆက်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထွက်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ပေါ်စိတ်မကောင်းကြောင်းပြောဆိုခဲ့တာပါ။ယူရိုပတ်သမဂ EU ရဲ့ပူးတွဲထုတ်ပြန်ချက်မှာတော့ယူရိုနိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ရည်မှန်းထားတဲ့သဘောတူညီချက်ဟာအခုချိန်မှာအလုပ်ဖြစ်နေပြီးတန်ခတ်မှုတွေဖယ်ရှားပေးထားတဲ့အတွက်ကုန်သွယ်ရေးနဲ့ဆက်ဆံရေးမှာအပေါင်းလက္ခဏာအကျိုးဆက်တွေရှိနေတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတထရန့်ကတော့တပတ်သက်ဆံပြီးဘယ်တော့မှမရှိသင့်တဲ့စာချုပ်အဖြစ်ပြင်းထန်ဝေဖန်ပြီးမနေ့တုန်းကပဲနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။သောတူညီချက်အရဖယ်ရှားပေးရတဲ့ EN ပေါ်ပိတ်ဆို့တံခတ်မှုတွေအားလုံးကိုလည်းချက်ချင်းပြန်လဲကျင်းသုံးသွားမှာဖြစ်တဲ့အကြောင်းအင်ပြူရောတာမန်ဆောင်ကနေသမရကမနေ့တုန်းကပဲတရားဝင်ကြေညာခဲ့ပါတယ
်။ EN နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတဲ့သမရဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကြောင့်လွန်ခဲ့တဲ့နှစ်နှစ်ခွဲအချိန်ကာလကဒီသဘောတူညီမှုကိုကြိုဆိုခဲ့ကြတဲ့လွှတ်တော်တွင်ပါတီကြီးနှစ်ယောက်ကြားညှင်းခုံမှုတွေပြန်ပြီးပေါ်ပေါက်လာပါတယ်။ဒီလိုဆောင်ချက်ဟာကမ္ဘာတန်ကင်းတမန်ကင်းအတိုင်းဝိုင်းကနေအမေရိကန်ပြည်ထောင်စုတီးခြားဖြစ်သွားစေမဲ့ပထမဆုံးခြေလှမ်းလို့ဒီမိုကရက်တွေကပြောဆိုကြပါတယ်။အရင်သမ္မတဘရက်ကိုဘားမားရဲ့တမူထူးခြားတဲ့နိုင်ငံခြားရေးမူဝါဒရဲ့အထုပ်ကြိုးပမ်းမှုရလဒ်တစ်ခုကိုတက်တန်းလွန်ပဲ့ဖြက်ပစ်လိုက်တဲ့အခုဆုံးဖြတ်ချက်ကိုတော့ Republican တွေကကြိုဆိုလိုက်ကြပါတယ်။အိုဘားမားလက်ထက်ကအီရန်သဘောတူညီချက်ဟာအစကတည်းကချို့ယွင်းချက်တွေအများကြီးရှိခဲ့တဲ့အကြောင်းဒီသဘောတူညီချက်မှာအီရန်တို့လက်မှတ်ရေးထိုးပြီးချိန်ကစလို့ရန်လိုတဲ့လောက်ရက်တွေကိုကြည့်ရင်ဒါကိုပေါ်လွင်စေတယ်လို့အောက်လွှတ်တော်သဘာဝတိ Republican လွှတ်တော်အမတ်ဖော်ရိုင်ယန်ကကြေညာချက်ထုတ်ပါတယ်ဒီသဘောတူညီချက်ရဲ့ပြော့ကွက်တွေကိုပြင်ဆင်နိုင်ရေးကအကောင်းဆုံးဆောင်ရွက်ချက်ဖြစ်တယ်ဆိုတာကိုအမြဲတမ်းယုံကြည်တဲ့အကြောင်းဒါပေမဲ့ဒီလိုလုပ်ဖို့အတွက်ဥရောပမဟာမိတ်တွေနဲ့နားလည်မှုမရခဲ့ဘူးလို့အောက်လွှတ်တော်သဘာဝတိဖော်ရိုင်ယန်ကပြောဆိုခဲ့တာပါအလွတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကအီရန်ကိုတက်ရောက်မှုမရှိဘဲအမေရိကန်ကိုသာအထီးကျန်ဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံမှုအတွက်ကြိုတင်စီစဉ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီနေ့ပဲပြောင်းရွှေ့မြို့တော်ကိုရောက်သွားပါပြီ။စီစဉ်တွေရေးဆွဲနေပြီးဆက်ဆံရေးတည်ဆောက်နေတယ်လို့ညှိနှိုင်းမှုတွေချော့ချော့မောမောဖြစ်တာနဲ့မျှတရုတ်တောင်ကိုရီးယားဂျပန်နိုင်ငံတို့ရဲ့အကူအညီတွေနဲ့လူရဲအတွက်တရားဝါပြောပြီးလုံယုံတဲ့အနာဂတ်ကောင်းတစ်ခုကိုအောင်မြင်အောင်တည်ဆောက်နိုင်မယ်လို့မျှော်လင့်ကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲအင်ပြီတော်မှာပြောဆိုခဲ့တာပါ တောင်မြောက်ကိုရီးယားခေါဆောင်တွေရဲ့တတိတွဲဆောင်မှုနဲ့အတူတရမန်ဆက်ဆံတွေတိုးတက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအားဖြင့်တရုတ်ဝန်ကြီးချုပ်လီကေချင်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွဲဆောင်နေချိန်မှာပဲအမေရိကန်နိုင်ငံဂျပန်ပွန်ပီယိုမြောက်ကိုရီးယားကိုရောက်သွားတာဖြစ်ပါတယ်။သုံးနိုင်ငံခေါဆောင်တွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တောင်နဲ့မြောက်ကိုရီးယားခေါဆောင်တွေနှစ်နိုင်ငံနဲ့ဆက်ကစစ်မဲ့ဆုံးဒေသမှာမကြာသေးခင်တုန်းကတွဲဆောင်ချိန်မှာကိုရီးယားကျွဆွေနျူကလ িয়ার ကင်းစင်ရေးတနည်းတန်ချခဲ့ကြတာကိုအပိထောက်ခံကြောင်းနဲ့နျူကလ িয়ার နဲ့အစီအစဉ်တွေဆွလောင်းမြောက်ကိုရီးယားပေါ်ဆက်လက်စီယုံတင်းသွင်းသွားဖို့ကြိုးပမ်းမှဖြစ်ကြောင်းဖော်ပြထားတယ်လို့လည်းတောင်ကိုရီးယားနိုင်ငံကရေဟောသတင်းကဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံဝန်ကြီးရဲ့ပြောရမ်းမြို့တော်ခီးစဉ်တွင်မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားတွေပြန်လည်လွတ်မြောက်ရေးကြိုးပမ်းမှုလည်းစီစဉ်ထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှင့်နေမိုက်ကယ်ကိုဟင်ဟာ2016သမ္မတရွေးကောက်ပွဲအပြီးလပိုင်းနှစ်အတွင်းရုရှားဘီလီယံနာတဦးထံကနေဒေါ်လာ5သိန်းလက်ခံရယူခဲ့တယ်လို့လိန်ဖျော်ဖြေရေးသရုပ်ဆောင်စထရော်မီဒန်နီယယ်ရဲ့ရှင့်နေကပြောဆိုလိုက်ပါတယ်။လိန်ဖျော်ဖြေရေးသရုပ်ဆောင်စထရော်မီဒန်နီယယ်ဆိုသူကတော့သမ္မတထရန့်နဲ့လိန်ကိစ္စပတ်သက်မှုကိုနှုတ်ပိတ်ဖို့ဒေါ်လာ3,000,000ရခဲ့တယ်လို့ပြောဆိုထားသူပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ဗစ်တာဘဲလ်ဆေဘတ်ကထိန်းချုပ်တဲ့ကွန်မဏီတစ်ခုကနေမစ္စတာကိုဟင်ကိုငွေလွှဲပြောင်းပေးခဲ့တာလို့ဒန်နီယယ်ရဲ့ရှင်နေမိုက်ကယ်အဘန်နတီကသူ့ရဲ့ Twitter စာမျက်နှာမှာမနေ့အင်္ဂါနေ့ကရေးသားခဲ့တာပါ။ရှင်နေအဘန်နတီရဲ့ပြောဆိုမှုမှန်မှန်ဆိုတာကတော့လောလောဆယ်တီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ် New York Times သတင်းစာမှာတော့2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွပ်ဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်အထူးစုံစမ်းရေးမှူးရောဘတ်မူလာကဘဲလ်ဆေဘတ်ကိုဒီနှစ်အစောပိုင်းမှာမေးမြန်းခဲ့ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ထရန့်အတွက်နှုတ်ပိတ်ခငွေကိုရှင့်နေကိုဟင်ကစထရော်မီဒန်နီယယ်ကိုပေးခဲ့တာမှာတုံ့ခဲ့တဲ့ Essential Consulting ကုမ္ပဏီကိုအမေရိကန်ကုမ္ပဏီကြီးနှစ်ခုကနေဒေါ်လာ3,000,000အထိငွေကြေးအကျဉ်းချုပ်လွှဲပြောင်းပေးခဲ့တာတွေ့ရတဲ့အကြောင်းလဲဒန်နီယယ်ရဲ့ရှင့်နေအဘန်နတီကပြောပါတယ်မစ္စတာကိုဟင်အနေနဲ့ essential consultant ကိုတုံးပြီးငွေလွှဲပြောင်းတာတွေလုပ်ခဲ့တဲ့အတွက်တရားဥပဒေအရအရေးယူနိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00အထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန်နက်ရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ Brexit Nation ရဲ့ညမောက်ဆူအနေနဲ့ပုတ်ကာတီကအနိုင်ရမယ်လို့လည်းခန့်မှန်းရပါတယ်။ဝန်ကြီးချုပ်နာဂျီရာဇာဟာ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်90နှစ်အရွယ်ဝန်ကြီးချုပ်ဟာမာတီယာမိုဟာမက်ဦးဆောင်တဲ့တက္ကသိုလ်ညမောက်ဖွဲ့ရဲ့စင်ခေါ်မှုနဲ့လည်းအပြင်းထန်ရင်ဆိုင်နေရတာပါ။ဝန်ကြီးချုပ်ဟာသူကြီးကြပ်ရတဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ်ရဲ့ပဏာရေးအရှုပ်တော်ပုံနဲ့လူကြိုက်နေတဲ့အယောင်ကိုစီချမှုဥပဒေကြောင့်ဒီနေ့ဆင်းရဲသွားတဲ့ထိခိုက်ခဲ့ရတဲ့အခြေအနေတွေကြောင့်နိုင်ငံရေးအရာလဲအထိနာနေပါတယ်။ဝန်ကြီးချုပ်ဟောမာတီယာကတော့ဝန်ကြီးချုပ်နာချစ်နဲ့ရှင်ပြိုင်မှုသူ့လက်ထက်မှာဒုတိယဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ဖို့ပြီးလိန်နူးချင်းဆက်ဆံမှုနဲ့ထောင်ချနေတဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဦးဆောင်တဲ့နိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းခဲ့တာပါ။မလေးရှားနိုင်ငံမှာလွတ်လပ်ရခဲ့ပြီးတဲ့နောက်1959ခုနှစ်ကစလို့အုပ်ချုပ်လာခဲ့တဲ့အနာရဗရက်ဆန်နေရှင်နယ်အနေနဲ့ရွေးကောက်ပွဲမှာဒုတိယအကြိမ်ဖြစ်ထောက်ခံမဲတွေဆွန့်ရှုံနိုင်တဲ့အလားအလာတွေရှိနေပေမဲ့အစိုးရကရွေးကောက်ပွဲစနစ်ကိုပြင်ဆင်ထားတဲ့အတွက်လွတ်တော်မှာအများစုအဖြစ်အနိုင်ရနိုင်တဲ့အခြေအနေတွေလည်းရှိနေစေဖြစ်ပါတယ်
။အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံးခွဲတိုက်ခိုက်မှုအဖြစ်ကာဘူးမြို့တော်အနောက်ပိုင်းနဲ့လယ်ပိုင်းကနေရာတချို့မှာဒီကနေ့မွန်းလွဲပိုင်းကအထူးကံဘုံးခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကအတည်ပြုပါတယ်။နယ်မြေ73လို့လူသိများတဲ့ရဲတပ်ဖွဲ့ဌာနချုပ်ရှိရာနေရာမှာစစ်သွေးကြွအများအပြားကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒုတိယတိုက်ခိုက်မှုကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့နိုင်ငံတကာကုမ္ပဏီရုံးတွေရှိရာရှာအီနော်လူကုန်တန်းရပ်ကွက်မှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကပြောပါတယ်။တိုက်ခိုက်မှုနှစ်ခုစလုံးမှာစစ်သွေးကြွတွေကအနီးနားကအဆောက်အုံတွေမှာခိုအောင်နေခဲ့ကြတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းခဲ့ရတယ်လို့ဆိုပါတယ်။ ရတဖွဲ့ဝင်တွေကတော့အနည်းအနားအဆောက်အအုံတွေမှာရှိနေသူတွေကိုဘေးလွတ်ရာရွှေ့ပြောင်းတိုက်ခိုက်မှုတွေအတွင်ဒဏ်ရာရသူ6ဦးကိုတော့အနည်းအနားကဆေးရုံတွေကိုပို့ဆောင်ပေးခဲ့တယ်လို့လည်းအာဖဂန်လူထုကျန်းမာရေးဌာနကပြောပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့စုကအစ်မြင့်လူညုံရေးအစီအမံနေနဲ့အကျဉ်းထောင်တစ်ခုမှာထောင်စုပမှုဖြစ်ရာကရတဖွဲ့ဝင်9ဦးသေဆုံးပြီး2ဦးကလည်းတစားကန်ဖြစ်ဖမ်းဆီးခံခဲ့ရပါတယ်။အဒီကရုံတွင်အကျဉ်းသား2ဦးလည်းသေဆုံးသွားခဲ့တာပါ။မိသားစုတွေပြေးပို့တဲ့အစားအသောက်တွေကိုစစ်ဆေးရာမှာအကျဉ်းသားတွေမချင်မနဲ့ဒေါသထွက်ရာကဒီပုတ်မြို့မှာရှိတဲ့မိုဘိုင်းရတရင်ဌာနချုပ်မှာထောင်စုပမှုဖြစ်တဲ့အကြောင်းအင်ဒိုနီးရှားမြို့သားရတဖွဲ့ပြောခွင့်ရသူမိုဟာမက်အက်ဘာကပြောဆိုခဲ့ပါတယ်။ထောင်စုပမှုဟာသူတို့လက်ချက်ဖြစ်ကြောင်းအဲဆီသူချအဖွဲ့ကကြေညာချက်ထုတ်ပြန်ပေမဲ့ပြောဆိုချက်မမှန်ကြောင်းရတဖွဲ့ပြောခွင့်ရငင်းဆန်ထားပါတယ်
။မြန်မာနိုင်ငံကိုမနစ်အင်ကာနေကဆက်ရောက်လာတဲ့အင်္ဂလိပ်ဘောလုံးကလပ်အသင်း Leeds United ရဲ့မြန်မာနိုင်ငံချစ်ကြည်ခီးစဉ်အပေါ်မကြေနပ်မှုတွေရှိနေပါတယ်။ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ဆွဆွဲခံရတဲ့မြန်မာနိုင်ငံကိုတွားရောက်တဲ့အပေါ်မကြေမနပ်ဖြစ်နေကြတာပါ။အရှိတောင်အရှနိုင်ငံမှာပြစ်ဒဏ်ရဖို့ကြိုးစားနေတဲ့ Leeds United ကလပ်အသင်းကမြန်မာအမျိုးသားလက်ရွေးစင်အသင်းနဲ့ချစ်ကြည်ရေးပွဲစဉ်နှစ်ခုလည်းကံဖို့ရှိပါတယ်ရှင
်။
ဟုတ်ဟူနဲ့ညနေခင်းနောက်ဆုံးသတင်းတွေကိုကွန်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ကချင်ဒေသစစ်ပွဲတွေကြောင့်ပဲလို့ရတင်းရှောင်နေရတဲ့ဒေသခံပြည်သူတွေကိုကဲထုတ်ရေးလုပ်ငန်းမှာမြန်မာတပ်မတော်ကပါဝင်လာမယ်ဆိုရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ကဒီကနေ့ပြောဆိုလိုက်ပါတယ်။တကြော့ပြန်ဖြစ်လာတဲ့လီဒိုလမ်းမကြီးတနိုင်းကာမိုင်းအင်ဂျန်ရန်ဒေသတွေကစစ်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်ရင်းပိတ်မိနေတဲ့ပြည်သူတွေကိုကဲထုတ်ရေးအတွက်အစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုပ်ဆောင်နေတဲ့သတင်းတွေထွက်ပေါ်လာပြီးနောက် KNA ကအခုလိုသတိပေးပြောဆိုလိုက်တာပါ။တရက်ပိုင်းအတွင်းကချင်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကိုညာဝဲအောင်ကမေးမြန်းရမှာကဲအေးတက်ဖွဲ့ပြောခင်ရဘူမူကြီးနော်ဘူးကအခုလို့စပြောပါတယ
်ကိုလို့လို့ဖြစ်ဒီနောက်ဆုံးကတော့တိုက်ပွဲကပြင်းထန်တဲ့တိုက်ပွဲတွေကတော့မရှိဘူးဒါမဲ့မနေ့တနေ့စပြီးတော့တပ်တော်ဘက်ကသိကြီးအားနေတော်တော်များများပြန်ထူလာတယ်နော်တနိုင်းဘက်မှာလေတုံတိုင်းဘက်မှာလည်းသိကြီးအားဒီပြန်ဖြစ်တယ်နောက်ဒီအင်ဂျင်နီယာမြို့နယ်ပေါ့အင်ဂျင်နီယာမြို့နယ်ပေါ့ကေရဲအတက်ကြီးလေးနေမယ့်ဘက်မှာလည်းစီရာဒီဒီနေ့လည်းပြန်ကြည့်လာတယ်။နောက်ပြီးတော့ဒီစီဖွင့်ညွန့်နေပေါ့။အဲ့ဘက်မှာလည်းစီရင်အားတွေတော့ပြန်ကြည့်လာတယ်ဆိုတော့တိတ်ပွဲကတော့ပြန်ကြည့်လာနိုင်တဲ့အနေအထားဖြစ်ပါလေ။ပြန်ဒီမှာအပြင်းထန်လာနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ခင်ဗျ။ဟိုပြီးခဲ့တဲ့ရက်ပိုင်းကကချင်စစ်ဆောင်ပြည်သူတွေကိုကဲထုတ်နိုင်မှုအတွက်ပြည်ထောင်စုအစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းစီစဉ်ခဲ့တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီလိုမျိုးစစ်ဆောင်ဒေသခံတွေကယ်ဆယ်ရေးမှာမြန်မာတပ်မတော်ကဝင်ရောက်လုကင်နေတာကပြဿနာရှိတယ်လို့ KNA ဘက်ကလည်းပြောနေတန်ကြားရပါတယ်ဘလို့သဘောမျိုးပါလဲဘုံကြီ
းဟုတ်ကဲ့ပါဒီစစ်ဆောင်ပြည်သူလူထုတွေကိုကယ်ထုတ်တဲ့နေရာမှာတပ်မတော်တွေပါလာလို့ရှိတော့တိုက်ပွဲကတော့ဖြစ်သားနိုင်ပါတယ်ဒါတော့နောက်ပြီးတော့တပ်မတော်ရဲ့ဒီပစ္စည်းတွေဒီလည်းနဲ့ခရီးရန်ဒီတည်ဆောင်လာလို့ရှိတော့ဒါကဒီတိုက်ပွဲတွေဖြစ်လာနိုင်ပါတယ်ဒီစစ်ချောင်းပြည်သူလူထုဒီကိုကေထုတ်တဲ့နေရာမှာကတော့တပ်မတော်နဲ့တော့မဆိုင်ဘူးလို့မလို့ဘူးလို့ကျွန်တော်အဲ့လိုပြောလို့တာပါဥမာ KC ရဲ့အဖွဲ့တွေပေါ့နော် KC ရဲ့အဖွဲ့တွေဘာရာရဲ့အပြစ်နဲ့ဖွဲ့တွေကူညီရတဲ့နောက်ဖွဲ့ပြီးသူ့ရဲ့တာဝန်ဖြစ်ပါတယ်လို့ကျွန်တော်အဲ့လိုပြောလို့တာပါအဲ့ကနဲ့တပ်မတော်နဲ့ပြန်ပါလာလို့ရှိတော့အဲ့ဒါမတော်တဆထိတွေ့ရင်ဆိုင်တိုက်ပွဲတွေလည်းဖြစ်လာမယ်လို့ရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေ့ကျွန်တော်တို့ကြားရတဲ့သတင်းတွေအရဆိုရင်ကချင်စစ်ဆောင်ဒေသခံယာကနန်းလောက်ကိုပေါ့လေဟိုလုံခြုံတဲ့နေရာတွေကိုထပ်ပြီးပြောင်းရွှေ့တယ်လို့ကြားရပါတယ်ဒါပေမဲ့သူတို့ထွက်ပြေးသွားတော့ကထောင်ကနန်းဆိုတော့စစ်ဆောင်ပြည်သူတွေကတောတွေတောင်တွေတန်းမှာစက်ပိုးနေရတော့ပဲလားဘယ်လိုသိထားရပါလဲခင်ဗျဟု
တ်ကဲ့ပါရှိပါတယ်ဥမာဟိုတက်မခါနစ်အောင်မဘက်ကစစ်ဆောင်ပြည်သူလူထုတွေတချို့ကတော့ဒီမချိနာဘက်ကိုထွက်လာတာဒါပေမဲ့အကြံသေးပါတယ်တော့မှတောင်မှလည်းကြံသေးပါတယ်နောက်ပြီးတော့ဒီအင်ဂျင်နီယာမြို့နယ်ဘက်ကပြည်သူလူထုတွေလည်းတော်မတော်မှာကြံသေးပါတယ်သူတို့ရဲ့ UR ဒီကိုတော့စွန့်လွတ်ပြီးမှတော်မတော်မှာဒီဒေသညာနေရာရှာပြီးမှ ကိုအောင်နေတဲ့ပြည်သူလူထုတွေရှိသေးပါတယ
်ဟုတ်ကဲ့
ဘုရားသူကအရင်ကတော့နှစ်ပေါင်းလောက်ရှိတယ်အဲ့ဒီခြေကခုဒီမြို့ပေါ်မှာပြောင်းရောက်တာတော့တရားကျော်ပဲရောက်တယ်ဆိုတဲ့သတင်းတွေရရှိလို့လေကျန်တဲ့ဒီတစ်ပေါင်းလေးနဲ့ကျော်လောက်တော့ကျန်သေးတယ်လို့ကျွန်တော်ခန့်မှန်းပါတယ်အောင်လို့ပဲကဒီတိုင်းပဲကအောင်လို့ပဲကတော့တစ်ပေါင်းလေးနဲ့ကျော်လောက်ရှိမယ်လို့ကျွန်တော်ထင်ပါတယ်ဒါတော့အတိအကျတဲ့ဇင်းပြားတယ်တော့မဟုတ်ဘူးကွနော်ခန့်မှန်းတာပါဒီအကြံဉာဏ်ပဲမှာတော့ဒီယာကြီးကနန်းကတော့အဲ့ဒါတော့ရှိမယ်လို့ကျွန်တော်ခန့်မှန်းပါပဲ။ဒါကျွန်တော်ခန့်မှန်းတော့ပါ
။ဟုတ်ကဲ့ဟုတ်ကဲ့
။ KNA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးနော်ဘူးကိုကိုညာဝင်းအောင်မင်းမြန်တင်ပြသွားတာပါရှင်။ကုတဆက်တဲ့ကချင်သတင်းနောက်တစ်ပုတ်တင်ပြပါမယ်။ကချင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်ရှောင်ပြီးတော့ပျောက်ဆုံးနေတဲ့တနိုင်းမြို့နယ်အောက်လော့ကျေးရွာကဒုက္ခသည်2000နီးပါးထက်က900လောက်ဟာတနိုင်းနယ်မြေကြီးနားမြို့တွေကိုရောက်ရှိလာပါတယ်။ဒုက္ခတွေရထွက်ပြေးတိမ်ရှောင်ရင်းအုပ်စုကွဲပြီးတော့တောတောင်တွေထဲမှာပိတ်မိနေခဲ့ကြတာလို့သိရပါတယ်။ဒါကြောင့်အဆက်အသွယ်ပြတ်ပြီးတော့တောထဲမှာကြာနေသေးတဲ့ဒုက္ခတွေအတွက်လဲစိုးရင်စရာဖြစ်လာပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။တလနီးပါးကြာထွက်ပြေးတိမ်ရှောင်နေရတဲ့အောင်လော့ကျေးရွာကဒုက္ခတွေဟာအုပ်စုကွဲပြီးအဲ့ဒီထက်ကလူ200ကျော်ပါတဲ့အုပ်စုတစုဟာတောလမ်းကနေတစ်ဆင့်တနိုင်းမြို့နယ်ထဲကိုဒီကနေ့ရောက်ရှိလာတာဖြစ်ပါတယ်။ဒီဒုက္ခတွေကိုတော့တနိုင်းမြို့ခံလူကအကူအညီပေးထားတယ်လို့တနိုင်းမြို့ပါရာရည်သိန်းတာဝန်ရှိသူသူဖြစ်တဲ့ဆရာနော်ဒရန်က VOA ကိုပြောပါတယ
်ဒီစနာရီနောက်မှာတနိုင်းမြို့စက်ကလစ်ပေါ်ပေါ်မှာရောက်နေပြီဥပဒေကမေယာနဲ့60လေးရှိလောက်ရှိတယ်တနိုင်းမြို့အစီပြားတောင်းမှာလို့ဆိုတော့အတူတူပဲစီးဆောင်မှာလူစုကြီးနေတဲ့နေရာလာ
ဒီစစ်ဘေးရှောင်တွေဟာပြီးခဲ့တဲ့ဧပြီလကမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပိတ်မိနေတဲ့အောင်လော့ကျေးရွာသားတွေဖြစ်တယ်လို့သူကဆက်ပြောပါတယ်
ဒီတော့တော့စစ်တရက်ကလည်းတပ်ဖွဲ့ဖြစ်တယ်အမှပူထူးတာကတော့ဒီလိုဒီစစ်ကလေးရဲ့မြေကစပြီးတဲ့အောင်လော့ကျေးရွာမှာတပ်ပြဲတန်ပြန်ဆန်တာလို့ပြောဦးပြေရဥစုဆွဲမှမကြွားကြတာဒါတော့ဥစုဖြစ်ကြ
ပြည်ကျင်းနာမြို့မှာလည်းမနေ့တုန်းကအောင်လော့ရွာသားစစ်ဆောင်တွေရောက်ရှိလာတယ်လို့အခြေနှစ်ချင်းခရိယံဖွဲ့ချုပ်ကသူတွေတွင်းရင်မှုတောက်တာကလန်ဆန်းစွန်ကပြောပါတယ်
။နားကိုရောက်လာတာနေရာနီးပါးရှိတယ်ကျွန်တော်တို့ဒီတက်ဆိုင်ရာကျင်းတော်တွေကတော့တာဝန်ယူထားတာ။ကျွန်တော်တို့လားနီးပါးပေါ့တော့မှအိတ်လိုက်စားလိုက်နဲ့ဒီဥစ္စာတွေရှာစားပါတဲ့ဆန်ဒီလက်ကိုအဲ့လိုမျိုးတွေပေါ့တော်တော်ဒုက္ခရောက်လာကြတာဖြစ်တယ်။တမရေးချင်းတော့စိုးတယ်။ရှင်တော့ယုံနာတွေအပြတ်တာတွေတော်တော်ကိုစိုးတဲ့ချင်းနဲ့
အခုလက်ရှိမြေကြီးနားမြို့မှာစစ်ဘေးတန်းချောင်လောက်လူစုစုပေါင်း1000ကျော်ရှိနေပြီလို့သူကဆိုပါတယ်။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA ရိုးကြားပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကဖြစ်ပွားနေတဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်ကအောင်လော့ကျေးရွာ၊စုရိယံကျေးရွာနဲ့စုရွာကျေးရွာသား2000နီးပါးခန့်ဟာတောရောင်ထဲမှာပိတ်မိနေခဲ့တယ်လို့ပြိခါကူညီပေးဆောင်ဖို့ကလည်းတပ်မတော်ကနေခွင့်မပြုခဲ့ပါဘူး။ပြည်ထောင်စုဆိုရတာဝန်ရှိသူတွေကတော့တပ်မတော်နဲ့ညှိနှိုင်းပြီးဒုက္ခသည်တွေကိုကူညီပေးဖို့ကဲတော့ဖို့ကြိုးစားနေတယ်လို့ဆိုပါတယ်။လက်ရှိတောတောင်ထဲမှာပိတ်မိနေသူ300ကျော်လောက်ကျန်နေသေးတယ်လို့ခန့်မှန်းကြောင်းဒေါက်တာခလန်ဆာဆွန်ကပြောပါရယ်ဧပြီလကနေမေလအထိမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တိုက်ပွဲကြောင့်ကချင်ပြည်နယ်ဖကတနိုင်ကာမိုင်းမိုးကောင်းနဲ့အင်ဂျိုင်းရမြို့နယ်ကဒိရခန့်ပြည်သူ9000နီးပါးစစ်ပီးတိမ်းချောင်ခဲ့ရပါတယ်ကာမိုင်းမြို့နယ်ခွဲလန်နိုင်ခူးကျော်မှာပိတ်မိနေတဲ့စစ်ဆောင်125ဦးကျော်ကိုပြည်ထောင်စုဆိုရနဲ့ပြည်နယ်ဆိုရတို့ပူးပေါင်းပြီးတော့မေလ9ရက်နေ့မှာတွားရောက်ခေါ်ဆောင်ခဲ့ပြီးမိုးကောင်ကမိုင်းမိုးညင်းမြကြီးနာစတဲ့ဒေရကဆွေမျိုးတွေရဲ့နေအိမ်ကိုပြန်ပို့ပေးခဲ့ပါတယ်။ဒုက္ခသည်စခန်းမှာနေရာချထားပေးဖို့ကိုသတ်မတော်ဘက်ကလက်မခံတဲ့အတွက်နီးစက်ရဆွေမျိုးနေအိမ်တွေကိုစားရှိတယ်လို့ကမိုင်းမြို့ကဥချင်ရံကပြောပါတယ
်။စစ်ဆောင်ခါနောက်ထပ်ဒုမရဘူးတွေပြောတော့တချို့ကဟိုအိမ်မာတွေအချင်းမျိုးအိမ်မာတွေအဲ့လိုပဲမြည်တီးမြည်ခုနေကြတော့ပေါ့။
လက်ရှိမှာကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲဖို့နဲ့တိုက်ပွဲကြားပိတ်မိနေတဲ့စစ်ဆောင်တွေဘေးလွတ်ရာကိုကယ်တင်ဖို့ကချင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းတွေမှာစာနာဖော်ထုတ်မှုတွေဇက်တိုက်ဆုစုလို့ဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ
။နိုင်ကအိမ်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။Riders တရင်ထောက်မှုမှာအမှုရင်ဆိုင်နေရတဲ့ဒူရဲမူဟောင်ကိုရဲစီကန်ထိန်းသိမ်းရေးအုပ်ရီနဲ့ထောင်တနစ်ချခဲ့တာဟာအမှန်တရားကိုဖြေဆိုမဲ့ရဲဝန်ထမ်းတွေအတွက်နှုတ်ပိတ်တဲ့လောက်ရဖြစ်တဲ့ဆိုပြီးဒူရဲမူဟောင်မိုးရံနိုင်ကဒီကနေ့တရားရုံးမှာပြောသွားပါတယ်။သူ့ကိုထောင်ချတာကိုလည်းဘယ်တရားရုံးဘယ်တရားသူကြီးကအမိန့်ချတယ်ဆိုတာမသိလဲရပဲအကြောင်းကြားစာပဲလက်ခံရခဲ့တာလို့တရားရုံးထွက်ချက်မှာပြောသွားပါတယ်။တရားခွင်မှာတရင်တွေ့ယူခဲ့တဲ့မမေခါကတရင်ပေးပို့ထားပါတယ်ရှင်
။ဖမ်းဆီးခံထားရတဲ့ Rider တရင်ထောက်တွေအမှုကိုဒီကနေ့ရုံထုတ်ရမှာတော့ဒူရဲမူဟောင်မိုးရံနိုင်ကိုအရင်လိုရဲယူနီဖောင်းနဲ့မဟုတ်တော့ဘဲထောင်ဝစ်စုံနဲ့ရုံထုတ်လာတာကိုတွေ့ရပါတယ်။သူ့ကိုပြီးခဲ့တဲ့ဧပြီလ25ရက်နေ့က ရဲစီကံထိန်သိမ်းရေးအဥပဒေနဲ့ထောင်တနည်းချခဲ့တယ်ဆိုတာကို AB 28ရက်နေ့ကြာမှာအကြောင်းကြားစာရရှိပြီးသိခဲ့ရတာဖြစ်တယ်လို့ဒူရဲမှုဟောင်းမိုးရံနိုင်ကတရားရုံးမှာထွက်ဆိုခဲ့ပါတယ်။သတင်းထုတ်တွင်မိတာကိုခွင့်ပြုချက်မယူဘဲဖြေဆိုခဲ့တာကြောင့်အရေးယူခံခဲ့ရတာလို့လည်းထွက်ဆိုထားပါတယ်။ဒူရဲမှုဟောင်းမိုးရံနိုင်ဟာအစိုးရလိုအပ်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ Rider သတင်းထုတ်နှစ်ဦးအမှုမှာအစိုးရတပ်သေးတဦးအဖြစ်အစစ်ဆေးခံနေရတာဖြစ်ပါတယ်။သူ့ကိုရဲစီကံထိန်သိမ်းရေးဥပဒေနဲ့ထောင်ဒဏ်တစ်နှစ်ချလိုက်တယ်လို့ရဟာအမှန်တရားကိုထွက်ဆိုမဲ့ရဲဝင်တန်းတွေကိုနှုတ်ပိတ်လိုက်တာဖြစ်တယ်လို့တရားရုံးအထက်သတင်းထုတ်တွေကအခုလိုပြောဆိုသွားပါတယ်။
သူတို့ထောင်ချလိုက်တာနောက်ထပ်အမှန်တရားကိုပေါ်ထွက်လာမဲ့ရဲတပ်ဖွဲ့ဝင်တွေကိုချင်းချောက်လိုက်တာပဲလို့ကျွန်တော်ပြောပါတယ်
။ဖန်စီကံ Rider သတင်းထုတ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းရထောင်ချောက်ဆင်ဖန်စီခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရက်ခွဲမှာဒူရဲမှုဟောင်းမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမိန်ကိုရဲမှုချုပ်တင်ကိုကူကညွှန်ကြားခဲ့တာဖြစ်တယ်လို့ထွက်ဆိုထားခဲ့သူတဦးဖြစ်ပါတယ်။ဒီလိုထွက်ဆိုပြီးရဲစီကံထိန်သိမ်းရေးအဥပဒေအရထောင်ဒဏ်တစ်နှစ်အရေးယူခံလိုက်ရတာပါ။ဒူရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်အမှတ်၈လုံခြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုအားလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝင်နှံ6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိမ့်သိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်မှာတော့၄ယောက်ကိုပြန်လဲလွှတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့၂ယောက်ဆက်ပြီးချုပ်နှောင်ခံခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတပ်ချက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့တင်းတစ်ခုခုမှမရသေးသလိုဒါနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတင်းအမှောင်ချထားစေပါ။ဒီကနေ့ Rider တင်းတောက်တွေရဲ့တရက်ခွဲမှာတော့ဒူရဲမှုဟောင်းမိုးရံနိုင်ကိုပဲအဓိကစစ်မေးခဲ့တာဖြစ်ပါတယ်။ဒီကနေ့တရက်ခွင်ကြားနာမှုတွေအပေါ်မှာအားရမိတယ်လို့ Rider တင်းတောက်တွေရဲ့ရှေ့နေကိုတန်းစောအောင်ကအခုလိုပြောသွားပါတယ်
။ဒီကတော့ဒီတင်းမီဒီယာသမားကတင်းမီဒီယာအလုပ်ကိုဒီဥပဒေနဲ့ညီလောက်ခဲ့ကြအောင်တရားလိုဝန်ရံလဲတာထပ်ဆိုခဲ့တယ်။ဒီရမုံမရနိုင်ကိုယ်တိုင်ဒီပဲလေးဒီသတင်းမီဒီယာသမားနဲ့တွေ့လို့အဖမ်းခံရတယ်ဆိုတော့နော်ဒီရစီကန်တင်းတင်းဖောက်ပြတ်တယ်ဆိုပြီးဆဆွဲခံပြီးတော့အေးအေးထောင်တစ်နှစ်ချခံရတယ်။အဲ့တော့ဒီထဲမှာဆဆွဲထားသလိုမျိုးပြုတ်ဝဲဥပဒေနဲ့ဆဆွဲထားသလိုမျိုးပြုတ်ဝဲစားစရံတွေပြီးခဲ့ပါတယ်ဆိုတဲ့လူတွေကိုတော့အေးအေးထားတာမတွေ့ရဘူး။အဲ့တော့ဒီဟာဒီမှုရဲ့တူးခြားချက်
Rider သတင်းတောက်တွေရဲ့အမှုကိုလာမယ့်မေ16ရက်နေ့မှာတရားရုံးချိန်ထပ်မံခေါ်ဆိုထားပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချုပ်ပေါင်းမှုတွေကိုသတင်းရယူနေစမှာပဲ။ Rider သတင်းသမား2ယောက်ကိုဖမ်းဆီးထိန်သိမ်းခံခဲ့ရတာဖြစ်ပြီးဒါဟာရဲဘက်ကသူတို့ကိုသတင်းပေးမယ်ဆိုပြီးထောင်ချောက်ဆင်ဖမ်းခဲ့တယ်လို့စွပ်စွဲခံရသူတွေဘက်ကတရားရုံးမှာထွက်ဆိုထားကြပါတယ်ရှင်
။မမေခါတင်ပြသွားရပါရှင်။ခုတော့လွတ်တော်ကြဖြတ်ရွေးကောက်ပွဲကျင်းပမယ့်သတင်းဆက်ပါမယ်။လွတ်တော်အတီးဒီမှာလစ်လပ်နေတဲ့ကိုစလဲ213နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကိုနိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိနေပြီးကိုစလဲလောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုတလအတွင်းလောက်မှာကြေညာပွဲရှိနေပါတယ်။လောလောဆယ်မှာအသစ်ဖွဲ့စည်းလိုက်တဲ့ပါတီဆယ်ပါတီလောက်လာမယ့်ကြားဖြတ်ရွေးကောက်ပွဲမှာပါဝင်ပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါတယ်
။ဟုတ်ကဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာပြည်သူလွှတ်တော်၄နေရာအမျိုးသားလွှတ်တော်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်၈နေရာစုစုပေါင်း၃နေရာအတွက်ကျင်းပမှာဖြစ်ကြောင်းမေလ၈ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ကြပြရွေးကောက်ပွဲရက်သတ်မှတ်ကြေညာပြီးတဲ့နောက်မှာကိုစလဲလောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုမကြာမီကာလအတွင်းမှာထပ်မံကြေညာပွဲရှိကြောင်းလဲရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်မကြာငယ်ဆက်ကြေညာမှာပါဟုတ်ကဲ့ဟုတ်ကဲ့ဘယ်နေ့ကိုတင်ရမယ်ဆိုပြီးတော့စီစဉ်ဖို့ဆိုတော့ခမန်းကြီးတက်လာတော့မကြာပါဘူးနော်ခုတော့ဟိုဒီမဲစင်းတွေမဲစင်းတွေလုတ်နေတော့ပေါ့နော်မဲစင်းတွေ
လောလောဆယ်မှာမှတ်ပုံတင်ပြီးသားပါတီအသစ်ကိုးပါတီရှိနေပြီးမှတ်ပုံတင်လျှောက်ထားဆဲရှစ်လေးလုံးပြည်သူပါတီနဲ့ကချင်ပါတီ၄ပါတီပေါင်းစည်းဖွဲ့စည်းပြီးမှတ်ပုံတင်ဖို့ပြင်ဆင်နေတာတွေလည်းရှိနေတာကြောင့်လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာပါတီအသစ်ဆဲပါတီတဲ့မင်းပါဝင်ပွဲရှိနေပါတဲ့ရှစ်လေးလုံးမျိုးဆက်တွေဥဆောင်ဖွဲ့စည်းမဲ့ရှစ်လေးလုံးပြည်သူပါတီကလာမယ့်ဂျာပြတ်ရွေးကောက်ပွဲပါဝင်နိုင်မယ့်အခြေအနေကိုပါတီရဲ့ဒုတိယခေါင်းဆောင်ကိုရဲနိုင်အောင်ကအခုလိုပြောပါတယ်
ကျွန်တော်ကတရားဝင်နိုင်ငံရေးပါတီဖြစ်ပြီးသွားပြီဆိုတော့၃နေရာကတော့မဖြစ်မနေဝင်ရမယ်ဒါကတော့တည်ကြသွားပြီအဲတူတော့၃နေရာတဲ့ပုံဝင်မဝင်ဆိုတာကတော့တရားဝင်နိုင်ငံရေးပါတီဖြစ်ပြီး COA အနေထားပါညာအားလုံးပေါ့ခြေနေအားလုံးချုပ်ဖို့တုံးသက်ပြီးမှဆုံးဖြတ်နိုင်မှာဖြစ်တဲ့အတွက်လောလောဆယ်တော့၃နေရာတဲ့ပုံပြီးဗန်နေရာဝင်မယ်မဝင်ဘူးဆိုတာတော့မပြောနိုင်ဘူးပေါ့နော်
lame jabia yuka buema, kichimbi name yijina muneka, muda lito, manne mesana nema, kuzeletania duele, yuichebu shini daba. A tipuazime, kichimbati in ine, bawin lana ine chenego, leshi kichimbi ne democracy party okata, tauta dujaga, akulu, pure
party. ကျွန်တော်ဒီပါတီလေးပါတီပေါ့ပေါင်းစည်းမှုအမ်အိုယူကထူထားပြီးပြီအခုမေလာမကုန်ခင်တာအပြစ်တော်လောက်သွားမှာပါဒီလိုရေယူရေးစီတော့တက်လာပြတာလေအဲ့ဒါဒီအော်တိုဘာလောက်ဆိုလို့ရှိရင်တော့ရေဂျစ်စတာကြာလောက်ပဲလို့ကျွန်တော်ယူထားတယ်အဲ့ဒီလိုရှိရင်တော့ကျွန်တော်အဲ့ဒီပါတီကပဲတယောက်ယူမယ်ရေဂျစ်စတာမကြာသေးရင်လည်းဒီပါတီပေါင်းစည်းရေးဒါစီစီမှုအပြစ်တော်လောက်နိုင်ပြီဆိုရင်ကျွန်တော်ယူလို့ရပြီအ
Buema, Pidu Ludo, Chimpine, Campelle, Champine, Lecha, Jangong Dine de Daji Damway, Manali Dine de Daji, Minjan, Amuda Ludo, Chimpine, Mijinane, Pine, Dine de Daji Ludori, Matubi, the Moo, Old Dwin, the Beijing, Shatido, Mimbu, Sigane, Manali Dine de Dajiga, Shantay and the Mesananere, Bawema, Pipare.
ဒီကနေ့2019ခုနှစ်အေဘီလမှာလေဂျာဘီယာရွေးကောက်ပွဲတစ်ကြိမ်ကျင်းပခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲမှာတော့လစ်လက်မဲဆန္ဒနဲ့စကိုးနယ်ရှိခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်
ကျွန်တော်ကြားနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်။ယူနန်ငနဲ့ကမ္ဘာအရေးအကြီးချောင်းနိုင်ငံကြားလွန်ခဲ့တဲ့3လောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတတော်နဲ့ထွန့်ချင်ကြပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာသွားဖို့ကြေပြုပြောဆိုလိုက်ကြပါတယ်။ ်ကျောင်းနေနိုင်ငံခြားရေးဝန်ကြီးတွေအီရန်ရေးဆွေးနွေးဖို့ရှိတဲ့အကြောင်းလဲပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရုရှားနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေလည်းမော်စကိုမှာမနေ့ကအီရန်နဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအီရန်သဘောတူညီချက်ကိုကာဝယ်ဆက်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထွက်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ပေါ်စိတ်မကောင်းကြောင်းပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်တို့ရဲ့တိတိတွေ့ဆုံမှုအတွက်ကြိုတင်စီစဉ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဒီနေ့ပဲပြောင်းလဲမျိုးတော်ကိုရောက်သွားပါတယ်။တောင်မြောက်ကိုရီးယားကောင်ဆောင်တွေရဲ့တိတိတွေ့ဆုံမှုနဲ့အတူတက်တမန်ဆက်ဆံတွေထူးထွေလာနေတဲ့ခြေနေနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတရုတ်ဝန်ကြီးချုပ်လီကက်ချင်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွေ့ဆုံနေကြမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုရောက်ရှိသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ presidential နဲ့ညွန်ပေါင်းဆွေးနွေးအနေနဲ့ပုတ်ကာတီကအနိုင်ရမယ်လို့လည်းခန့်မှန်းနေကြပါတယ်။ရွေးကောက်ပွဲရလဒ်တွေကတော့ဒီနေ့နောက်မှစတင်ကြေညာနိုင်မယ်လို့မျှော်လင့်ထားပြီးမနေ့ပိုင်းခြားသာပြည်နဲ့မနေ့ပိုင်းထိဆက်လက်ကြေညာသွားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ခင်ဗျာ
။တင်အချင်းချက်ကိုကောင်းလင်းအောင်ကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထောက်လို့ရင်မှုကကွန်ညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေတည်းထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington. From Washington,